မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေညနေခင်း6နိုင်ခွဲနေ9နိုင်ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလာပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အကောက်ခွန်တိုးမြင့်လိုက်တာကိုလက်တော့ပြန်တဲ့အနေနဲ့ကျူတူကလည်းအမေရိကန်သွင်းကုန်တွေပေါ်အခွန်တိုးကောက်မယ်လို့ပြောပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဟာပျောင်ရမ်းမြို့မှာရောက်နေပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကဘင်္ဂလားဒေ့ရှ်ကိုဒေါ်လာတန်100ကူညီထောက်ပံ့မယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတင်ပြပေးတော့မှာခင်ဗျ
။ကောင်းပါပါရှင်။ကချင်ပြည်နယ်ရင်မကြခင်ကပဲရေကြီးမြေပြိုမှုတွေနဲ့ကြုံခဲ့ရတဲ့သူတွေနဲ့စစ်ဘေးရှောင်နေရဆဲဖြစ်တဲ့ကချင်ဒေသခံတွေအတွက်အစိုးရဘက်ကကူညီထောက်ပံ့ပေးနေတဲ့အခြေအနေဆိုင်ရာသတင်းမှကြားမှာကတော့
ဆောင်းလုံးကျနေသူရေတက်နေပါလေခင်ဗျာဥတ္တန်နေပြီအခုတော့အောက်ကျော်ကလေးတွေနေပြီဒီကြီးရကတော့လေးကြောင်းနေလိုက်ရေကျသွားတယ
်ကချင်ပြည်နယ်ကဒေသခံတို့ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ကြအပြင်ထိုင်းနိုင်ငံချင်းရခိုင်အတွင်းကလိုင်းကုတ်ခုတွေပိတ်မိနေတဲ့ကြောင်သားဘော်လုံးအတင်းနဲ့နေပြကိုကက်ဆယ်လုပ်နေတဲ့ထိုင်းဘရင်ဒေသကအငိမ့်စားတကြတဲ့ဦးတည်ဆုံးခဲ့ရတဲ့သတင်းတွေကိုတင်ပြသွားမှာဖြစ်တယ်လို့ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲ Quarter Final ပွဲကြိုသုံးသပ်ချက်တွေကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုစောဝင်းလိုင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်
တရုတ်နိုင်ငံကတွင်းကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီပြီးအခွန်တိုးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တဲ့အတွက်တရုတ်နိုင်ငံအနေနဲ့လည်းတံပြန်အကောက်ခံတွေမဖြစ်မနေလှုပ်ဆောင်ရမယ့်အခြေဆက်ရောက်ခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ကုန်ပစ္စည်းပေါင်း800ကျော်ကိုအခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာပါအဲ့ဒီအကောက်ခွန်တိုးမြင့်မှုဟာတောက်ကြနေမှာစတင်အသက်ဝင်တာပါအခုလိုအခွန်တိုးမြင့်ကောက်ခံမှုဟာတရုတ်နိုင်ငံအတွင်းကစားသုံးသူတွေရဲ့သဘောထားကိုစတင်ပြောင်းလဲသွားစေပြီလည်းဖြစ်ပါတယ်စားသုံးသူတချို့ကတရုတ်နိုင်ငံတို့ကုန်ပစ္စည်းတွေဟာအရေးအသွေးကောင်းမွန်ပြီးဖြစ်တဲ့အတွက်ပြည်တွင်းပစ်ကိုပဲအားပေးမယ်လို့ပြောဆိုနေသူရှိသလိုတချို့ကလည်းအခွန်တိုးကောက်တာကြောင့်ဈေးတွေကြီးကုန်ရင်မဝယ်တော့ဘူးလို့ပြောတဲ့သူလည်းရှိပါတယ်အမေရိကန်ရဲ့လုပ်ရအပေါ်တံပြန်လှုပ်ဆောင်သွားမယ့်အကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကအစောပိုင်းမှာပြောထားပြီးဖြစ်ပါတယ်ဒါပေမဲ့တရုတ်တို့ရဲ့တံပြန်လှုပ်ဆောင်မှုဟာဘယ်လိုပုံစံမျိုးဖြစ်မယ်ဆိုတာတော့တောက်ကြနေအစောပိုင်းအထိရှင်းရှင်းလင်းလင်းမသိရသေးပါဘူးနိုင်ငံကြားအခုလိုကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်ပေါ်နေတာကစီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေတဲ့ယင်းနှီးမြှုပ်နှံမှုကိုအားပေးရမရဘူးဆိုပြီးအမေရိကန်ဗဟိုမှန်အရာရှိတွေအကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ဆုံးသက်ရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာခီရောက်ရှိနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အခြေခံအဆောက်အုံတည်ဆောက်မှုတွေဆက်ပြီးလုပ်နေတဲ့ဆိုရက်အမေရိကန်ထောင်လှည့်ရေးသတင်းတွေထွက်ပေါ်နေချိန်မှာပဲဝန်ကြီးပွန်ပေယိုမြောက်ကိုရီးယားကိုရောက်ရှိနေတာပါ။မြောက်ကိုရီးယားကျွမ်းဆွဲနျူကလ িয়ার ကင်းစင်ရေးအတွက်ပြီးခဲ့တဲ့လတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာကင်ဂျွန်အွန်းကတိပေးခဲ့သလိုလက်တွေ့ဆောင်ရွက်တာတွေရှိမရှိဝန်ကြီးပွန်ပေယိုကစောင့်ကြည့်လေ့လာနေတာဖြစ်ပါတယ်။ခီးစဉ်ပထမနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေ့မှာကိုရီးယားအနာရပါတီအကြီးအကဲရရှိလက်ဖြင့်ထောက်လှမ်းရေးအကြီးအကဲဟောင်းလက်ဖြစ်တဲ့ကင်မြုံချူနဲ့ဝန်ကြီးပွန်ပေယိုတွေ့ဆုံပါတယ်။အခုခီးစဉ်ဟာဝန်ကြီးပွန်ပေယိုအနေနဲ့မြောက်ကိုရီးယားကိုတတိယအကြိမ်သွားရောက်တာဖြစ်ပြီးတော့တရက်ကျော်နေတာကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။စင်ကာပူထိပ်သီးဆွေးနွေးပွဲမှာကင်ဂျွန်အွန်းကကိုရီးယားကျွမ်းဆွဲမှာနျူကလ িয়ার အပြီးတိုင်ကင်းစင်စေရမယ်ဆိုပြီးကတိပြုပြောဆိုခဲ့ပေမဲ့ဘယ်လိုပုံစံနဲ့အဲ့အချိန်မှာအဲ့ဒါလိုဖြစ်ရမယ်ဆိုတဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ဒါကြောင့်ဝန်ကြီးပွန်ပေယိုရဲ့အခုခီးစဉ်ကနေမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေအဆုံးသတ်နိုင်မဲ့အချိန်သတ်မှတ်ချက်နဲ့အတူအစီအစဉ်တွေကိုဘယ်လိုချမှတ်လုပ်ဆောင်သွားမယ်ဆိုတဲ့အသေးစိတ်ကိုမြောက်ကိုရီးယားဘက်ကရှင်းလင်းပြောဆိုလာအောင်ဖိအားပေးနိုင်ဖို့မျှော်လင့်နေကြပါရဲ့ရှင်။
မကြခင်ချင်းပဖို့ရှိတဲ့ NATO မြောက်အတန်လဲစာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားအစိုးရပေါ်ထိတိုက်ရင်ဆိုင်သွားမယ့်အကြောင်းစိုးရိမ်မှုတွေဖြစ်ပေါ်နေကြတဲ့အနောက်အုပ်စုနိုင်ငံတွေအပေါ်အမေရိကန်အရာရှိတွေကအမှကန်ချက်ပေးနေပါတယ်။ရုရှားကအနောက်အုပ်စုဒီမိုကရေစီနိုင်ငံတွေအချင်းချင်းကြားတွေ့ကြွအောင်လှုပ်ဆောင်နေမှုတွေနဲ့တာလတ်ပစ်နျူကလ িয়ার ဒုံးကျည်ဆိုင်ရာနိုင်ငံတကာသဘောတူချက်ကိုချိုးဖောက်နေမှုတွေကိုဟန်တာကာကွယ်နိုင်ရေးအတွက် NATO ထိပ်သီးဆွေးနွေးပွဲအတွင်းခေါင်းဆောင်တွေသဘောတူကြလိမ့်မယ်လို့ NATO ဆိုင်ရာအမေရိကန်သံတမန်ကြီးကေဘလီဟာချီစင်ကအင်ပီရိုသတင်းတောက်တွေကိုကြာသပတေးနေ့ကတယ်လီဖုန်းနဲ့ပြုတ်တဲ့မင်းမြန်ကန်အတွင်းမှာပြောကြားခဲ့ပါတယ်ဒုတိယကမ္ဘာစစ်ပြီး1949ခုနှစ်ကအမေရိကန်ဥဆောင်ရေးဆွဲခဲ့တဲ့လွတ်လပ်တဲ့အနောက်အုပ်စုမူဝါဒတွေရဲ့အခြေခံအုတ်မြစ်ဖြစ်တဲ့နေတိုညွန်ပေါင်းအဖွဲ့အပေါ်ထားရှိတဲ့သမ္မတထွန်းရဲ့သဘောထားအပေါ်စိုးရိမ်မှုတွေထွက်လာနေချိန်မှာတာမကြီးကအဲ့ဒီလိုပြောကြားလိုက်တာပါနေတိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ထည့်ဝင်ရမယ့်ကာကွယ်ရေးဆိုင်ရာအသုံးစရိတ်တွေပြည့်မီအောင်မထည့်တဲ့အပေါ်ဘယ်လ်ဂျီယမ်ကနေဒါဂျာမနီနဲ့နော်ဝေးစတဲ့နိုင်ငံတွေကိုသမ္မတထွန်းကပြင်းထန်တဲ့စကားလုံးတွေတုံ့နှုံးထားတဲ့စာတွေမကြသေးခင်ကပြဖို့ခဲ့တယ်လို့ဆိုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရှေ့သတင်းပတ်တဲ့ဗြိတိန်နိုင်ငံကိုလာရောက်တဲ့အချိန်အတွင်းမှာ ဝါရောင်ကလေးသေးကံပေါင်းမီဝစ်ထားပြီးတော့စိတ်ဆိုးဒေါသထွက်နေတဲ့ကလေးဆိုးပုံစံကြီးလှုပ်ထားတဲ့ထရမ့်လေးဘူးပေါင်းရုပ်ကြီးကိုထရမ့်ကိုကန့်ကွက်ဆန္ဒပြသူတွေကလေထဲမှာလွှင့်ချခွင့်ပြုဖို့တောင်းဆိုတာကိုတော့လန်ဒန်မြို့တော်ဝင်စတစ်ခန်းကခွင့်ပြုလိုက်ပါတယ်6မီတာရှည်တဲ့ဒီလေးဘူးပေါင်းရုပ်ကြီးကိုတော့ထရမ့်ကိုဆန္ဒပြသူတွေစုဝေးကြမယ်လာမယ့်တောက်ကြနေ့မနက်ပိုင်းကျရင်လွတ်တော်အစအဦးအထက်မှာ2နာရီကြာလွှင့်ထားမှာဖြစ်ပါတယ်ဒီလိုဆန္ဒပြဖို့စီစဉ်ခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေဟာဒီကလေးပုံစံထရမ့်လေးဘူးပေါင်းရုပ်ကြီးကိုဖန်တီးဖို့အတွက်အမေရိကန်ဒေါ်လာ2000ကိုအွန်လိုင်းပေါ်မှာရန်ပုံငွေစုဆောင်းကောက်ခံခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့၃ရက်ကြာဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်ဘုရင်မကြီးအဲလီဇဘက်စ်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အအုံတွေတည်ဆောက်နိုင်မှုဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးဘဏ် ADB ကဒေါ်လာတန်း100ကူညီထောက်ပံ့ဖို့အတည်ပြုလိုက်ကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကောက်ဆက်စ်ဘဇားဒေသကဒုက္ခသည်စခန်းတွေမှာစုပြုံရောက်ရှိနေတာကြောင့်ဒီဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲရမှာဘင်္ဂလားဒေ့ရှ်အစိုးရအတွက်စိန်ခေါ်မှုတွေကြုံနေရတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြတာပါ။အခု ADB ရဲ့ပထမအထောက်အကူအညီတွေထဲမှာတော့ဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အဆောက်အအုံတချို့ဆောက်လုပ်ပေးနိုင်ဖို့နဲ့စာလောင်ကမှုမှုယောဂဗေယနဲ့သဘာဝဗေယနဲ့ဓာတ်တွေကနေတက်နေသလောက်တက်တာရစေဖို့ကူညီပေးတော့မှာဖြစ်တယ်လို့ ADB ဘဏ်ဥက္ကဋ္ဌတာကေဟီတိုနာကာဝိုကပြောပါတယ်။ပြီးခဲ့တဲ့မေလကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့ ADB ဘဏ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံက ADB ထံကနေအခုလိုအကူအညီတွေရဖို့တောင်းခံခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းလာမယ့်နှစ်နှစ်ခွဲကာလအတွင်းလိုအပ်နေတဲ့ခန့်မှန်းခြေဒေါ်လာတန်း120အတွက်ဒေါ်လာတန်း20စိုက်ထုတ်မှတည်တော်မှာဖြစ်ပါတယ်ဒီထောက်ပံ့ငွေတွေကိုတော့ဒုက္ခသည်စခန်းတွေကိုဆက်သွယ်ပေးတဲ့လမ်းတွေပြုပြင်ဆောက်လုပ်ဖို့စာနာရိတ်ခါတော်လာယုံတွေဖြန့်ဖြူးတဲ့စင်တာတွေဆေးရုံဆေးခန်းတွေစာသင်ကျောင်းတွေနဲ့အရေးပေါ်လမ်းကြောင်းတွေပုံမကောင်းမအောင်လုပ်သွားဖို့ဖြစ်တယ်လို့ဆိုပါတယ
်တန်းနေငယ်မြောက်ပိုင်းကထမ်လူဝံကူထဲမှာပိတ်မိနေတဲ့လူငယ်ဘော်လုံးသမား12ယောက်နဲ့သူတို့ရဲ့နီးပြားကိုကယ်ထုတ်ဖို့ကြိုးစားနေတဲ့ဂျင်းကိုသမားတဦးလမ်းမှာအောက်ဆီဂျင်ပြတ်ပြီးတော့သေဆုံးသွားပါတယ်သေဆုံးသူစမန်းပူနန်ဟာထိုင်းရဲ့အထူးတပ်ဖွဲ့ Navy SEALဝင်အဖွဲ့ဝင်ဟောင်းတယောက်ဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ကစိလုံငန်းတွေမှာစင်ခုံမှုတွေရှိနေပြီးအခုတိတ်ဆုံးသွားတဲ့ရင်းကုန်သမားဟာဆိုရင်ဂူထွင်းကိုအောက်ဆီဂျင်ဘူးတွေတွားထားပြီးတော့ပြန်အလာလမ်းမှာအောက်ဆီဂျင်ပြတ်ပြီးသတိလင့်မိမျောသွားခဲ့တာဖြစ်တယ်လို့ထားရတဲ့အထူးတပ်ဖွဲ့ Navy SEAL အကြီးအကဲကပြောပါတယ်။အတူလိုက်ပါသွားတဲ့ရင်းကုန်သမားကအရေးပေါ်ကယ်ဆယ်ရေးကိရိယာတွေသုံးပြီးအသက်ကယ်ဖို့ကြိုးစားပေမဲ့လည်းပြန်ပြီးတော့သတိမလဲလာတော့ဘူးလို့လည်း Navy SEAL အကြီးအကဲကပြောပါတယ်။စမန်းပူနံတည်ဆုံမှုဟာကုအတွင်းကျောင်းသားလူငယ်တွေကိုကယ်ထုတ်ဖို့ကြိုးစားနေတဲ့သတင်းနှစ်ပတ်ကြာကယ်ဆယ်ရေးလုပ်ငန်းတွေအတွင်းမှာပထမဆုံးတည်ဆုံမှုလည်းဖြစ်ပါတယ်။ကုအတွင်းရှုပ်ရည်တွေကိုဖျက်ပြီးတော့ပိတ်မိနေတဲ့သူတွေကိုကယ်ထုတ်နိုင်ဖို့ထိုင်းအာဏာပိုင်တွေနီလန်းရှာကြိုးပမ်းနေကြတာဖြစ်ပါတယ်။မကြခင်ရက်ပိုင်းတွေအတွင်းမှာမိုးကြီးကျယ်ရွာပြီးတော့ရေကြီးရေလျှံမှုတွေနဲ့အခြေအနေကပိုဆိုးလာနိုင်တာလည်းဖြစ်ပါတယ်ရှင
်။တိုင်းနိုင်ငံဖုခက်ကျွန်းအနီးမှာကဘာလက်ခေးတွေတင်ဆောင်လာတဲ့အပျော်စီတင်မောတင်မောက်သွားတဲ့အတွက်အခုချိန်ထိတည်ဆုံသူအနည်းဆုံးလူ22ဦးရှိနေပြီးပျောက်ဆုံးနေဆဲဖြစ်တဲ့29ဦးကိုဆက်လက်ရှာဖွေနေကြပါတယ်။ရေအောက်မှာမြုပ်နေတဲ့အဲ့ဒီတင်မောထဲမှာအလောင်းအတော်များများကိုတွေ့ရှိရကြောင်းလဲထိုင်းရေတပ်ကပြောပါတယ်။အဲ့ဒီတင်မောဟာခေးတွေ93ယောက်တမောဝန်တန်း17ယောက်နဲ့အဲလန်းညွန်1ယောက်စုစုပေါင်း105ယောက်ကိုတင်ဆောင်လာတာဖြစ်ပြီးထိုင်းနိုင်ငံတောင်ပိုင်းကမ်းလွန်ဒေသမှာဂျာတာပရီရိညကလှိုင်းထန်နေတဲ့အချိန်တိတ်မောက်သွားခဲ့တာပါအ ਨੇ စုံခီးသည်12ဦးကိုဆင်းယူတင်ထားရတယ်လို့ဆိုပါတယ်ပထမအချိန်လိုင်းလုံးနဲ့တိုက်မိစဉ်ရေဆုပ်ထုတ်တဲ့ဆက်အင်ဂျင်ဆက်နဲ့အင်ဂျင်ဆက်ထဲကိုအမိုက်တွေဝင်သွားပြီးတဲ့နောက်တင်မောဟာပုံမှန်ဖြစ်မလာတော့ပဲအဲ့ဒီအချိန်မှာနောက်ထပ်လိုင်းလုံးတွေထပ်ခါတလဲလဲရက်ခတ်ပြီးတဲ့နောက်မှာတိတ်မောက်သွားခဲ့တာဖြစ်ကြောင်းတင်မောမာလိန်မူဖီနစ်ဆုံဂျင်းပုံသမ်းကပြောပါတယ်ကြာတာပရင်းနဲ့အစောပိုင်းမှာပဲတရုတ်နဲ့ဥရောပတိုက်ကကမ္ဘာလေခီးသည်တွေတင်လာတဲ့နောက်ထပ်တင်မောတစ်စင်းတိတ်မောက်ခဲ့တာကြောင့်တင်မောပေါ်ပါလာသူ52ဦးကိုကယ်တင်လိုက်ရကြောင်းလဲထိုင်းအစိုးရအရာရှိတွေကပြောပါတယ်တာလာပတဲ့ပင်လယ်ကမ်းခြေတွေရှိတဲ့ဖုခက်ဒေသဟာကမ္ဘာလေခီးသည်တွေအသွားများတဲ့ဒေသတစ်ခုဖြစ်ပြီးအခုနှစ်အတွင်းကမ္ဘာလေခီးသည်ပေါင်း35,000လောက်လာလည်မယ်လို့ခန့်မှန်းထားပါတယ်
ဂျပန်နိုင်ငံတိုကျိုမြို့ကမြေအောက်ဘူတာထဲမှာ1995ခုနှစ်တုန်းကလူတချို့တည်ဆုံခဲ့ရတဲ့အစိတ်တန်းငွေသုံးတိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူနောက်ကဘာပြတ်တော့မယ်လို့ယုံကြည်တဲ့အယူသီးအဖွဲ့ရဲ့ခေါင်းဆောင်ချီဇူအိုမတ်ဆူမွန်တန်ကိုဂျပန်နိုင်ငံမှာကွပ်မျက်လိုက်ပြီးဖြစ်ပါတယ်ရှိုကိုအာဆာဟာရာလို့လူသိများတဲ့မတ်ဆူမွန်တန်ကိုဒီကနေ့တောက်ကြနေမှာပဲကြိုးပေးကွပ်မျက်လိုက်တဲ့အကြောင်းဂျပန်အစိုးရပြောရေးဆိုခွင့်ရှိသူကပြောပါတယ်မတ်ဆူမွန်တန်ဟာလို့ပဲဒီတခြားArm အဖွဲ့ဝင်အတော်များများလဲဒီကနေ့ကြိုးပေးကွက်မြတ်ခံရတယ်လို့သတင်းမီဒီယာတွေကရေးသားထုတ်လွှင့်ပါတယ်။ဂျပန်နိုင်ငံမှာ1995ခုနှစ်ကအစိတ်ငွေနဲ့တိုက်ခိုက်မှုကြောင့်လူ12ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့လူ6000ကျော်ဖျားနာခဲ့ရတာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားကွာတာဖိုင်နယ်ပွဲစဉ်တွေအဖြစ်နဲ့ပြင်သစ်နဲ့ဥရုဂွေးဘရာဇီးနဲ့ဘယ်လ်ဂျီယမ်တို့ဒီကနေ့ကစားကြမှာဖြစ်ပါတယ်။ဒီနေ့ကမ္ဘာဖလားမှာဘိုးဆွဲဖို့တစ်ပြင်းနေတဲ့ဘရာဇီးနဲ့ဘယ်လ်ဂျီယမ်ပွဲကနာမည်ကြီးကစားသမားတွေတိုက်စစ်အားပြိုင်ကြမှာကြောင့် quarter final ပွဲစဉ်တွေအတွင်းစိတ်ဝင်စားစရာအကောင်းဆုံးပွဲဖြစ်တယ်လို့ဘောလုံးဝေဖန်သူတွေကပြောဆိုနေကြပါတယ်။ပြင်သစ်နဲ့ Uruguay အသင်းတို့ကမ္ဘာဖလားမှာ3ချိန်တွေ့ဘူးပြီး Uruguay ကတပွဲနိုင်ပြီး2ပွဲသေးကြထားပါတယ်။ Uruguay အသင်းဟာဒီနေ့ကမ္ဘာဖလားမှာလည်း4ပွဲမှာတကောသာပေးထားရတာကြောင့် Brazil နဲ့အတူခန်းစစ်အားကောင်းဆုံးအသင်းတစ်သင်းဖြစ်ပါတယ်။ဒါကြောင့်ဒီပွဲကတော့ပြင်သစ်တိုက်စစ်နဲ့ Uruguay ခန်းစစ်တို့အားပြိုင်ကြမှာပွဲဖြစ်ပါတယ်။ Quarter Final ပွဲစဉ်တွေထဲမှာတော့ကမ္ဘာချန်ပီယံ5ချိန်ဖြစ်ပြီးဒီနေ့မှလည်းဘိုဆွဲဖို့တစ်ပြင်းနေတဲ့ Belgium နဲ့ Brazil ပွဲဟာစိတ်ဝင်စားစရာကောင်းတဲ့ပွဲဖြစ်တယ်လို့အားကစားကလောင်ရှင်တွေကခံမှန်းပြောဆိုနေကြပါတယ်ခင်ဗျာ
။တော့ကြတဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကုဇော်ဝင်းလိုင်းနဲ့မခင်ဖြူတွေတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ belmis.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြသွားပါမယ်ထိုင်းနိုင်ငံမဲဆိုင်မြို့ကလိုင်ကိုတစ်ခုအတွင်းပိတ်မိနေတဲ့ចောင်းသား12ဦးနဲ့နေပြတဲ့ဦးပေါင်း73ဦးကိုကုတဲကနေအပြင်ရအောင်ကယ်ဆယ်ရေးတွေလုပ်နေတဲ့ထိုင်းဘရင်ရတက်ကအငိမ့်စားတက်ကြတဲ့ဦးဟာဒီကနေ့မနေ့ရင်းငုံရင်းအောက်ဆီဂျင်ပြတ်ပြီးတော့ရုတ်တရက်တတိအမေမျောရကနေတေဆုံးသွားခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အိမ်နီးချင်းမြန်မာနိုင်ငံကလူလူတွေကြမှာလဲလိုင်ကိုရင်းကလူငယ်တွေကယ်ဆယ်ရေးစိတ်ဝင်စားစောင့်ကြည့်နေကြပြီးတော့ကယ်ဆယ်ရေးမှာအဖိတ်အစင်မရှိအောင်အောင်မြင်စွာပြည်ဆောင်စေဖို့ဆူတောင်းပေးနေကြပါတယ်။အပြည့်စုံကတော့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းထောက်မအေအေမာကသတင်းပေးပို့ထားပါတယ်
။ဂျွန်လ23ရက်နေ့ကစပြီးမဲဆိုင်မြို့နန်းနနွန်နိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံကတောဝက်ဘောလုံးအသင်းဝင်73ဦးကိုကယ်ဆယ်နိုင်ရေးအတွက်ထိုင်းဆိုရနဲ့ထိုင်းလီတက်ရေတက်တီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစ조사နေချိန်မှာပဲရေငုပ်ပြီးအောက်ဆီဂျင်နဲ့သယ်ဆောင်ပေးနေတဲ့ကယ်ဆယ်ရေးဝန်ထမ်းတို့ဦးတည်ဆုံးခဲ့ရတာပါ။သူဟာသူ့နဘူမိလေစိတ်မှာလုံခြုံရေးတာဝန်ကျရာကနေကလေးတွေကိုရေငုပ်ကယ်ဆယ်ဖို့အတွက်စေတနာဝန်ထမ်းအဖြစ်လာကိုရင်ဇူလိုင်လ6ရက်နေ့မနေ့အစောကြီးမှာပဲရေငုပ်နေရင်ရုတ်တရက်မိမျောပြီးတည်ဆုံးသွားခဲ့တာဖြစ်ပါတယ်။သူဟာအောက်ဆီဂျင်ပြတ်လတ်တာကြောင့်ဖြစ်တယ်ဆိုပြီးအာဏာပိုင်တွေကထုတ်ပြောပါတယ်။ဂူထဲမှာပိတ်မိနေတဲ့လူငယ်73ယောက်နဲ့ပတ်သက်လို့သတင်းတွေအဆက်မပြတ်နားထောင်နေတဲ့စစ်တွေတပ်ကတော်ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်စောစောခိုင်ကတော့ဒီကလေးတွေရဲ့သတင်းတွေကိုစာနာစိတ်တွေနဲ့မပြတ်နားထောင်နေပြီးကယ်ဆယ်ရေးသမားတည်ဆုံးခဲ့ရတဲ့ဖြစ်ရကြောင့်စိတ်ထိခိုက်ရပါတယ်ဆိုပြီးပြောပါတယ
်အရှင်မကိုစိတ်မကောင်းဖြစ်တယ်ဟိုမြမကြီးတပြည်လုံးကလည်းဒီကလေးစစ်သုံးယောက်အပြင်ထွက်လာနိုင်ဖို့အရေးနဲ့ကယ်ဆယ်တဲ့လူတွေလည်းချမ်းမြမ်းမမာနဲ့အကုန်လုံးကလေးတွေကိုအဖိတ်အစင်မရှိဘဲကယ်ဆယ်လာနိုင်ဖို့အတွက်သူတို့နှုံးနှစ်ဖက်စလုံးပေါ်ကလေးတွေရောအဒီကယ်ဆယ်တဲ့လူတွေရောပေါ်နှစ်ဖက်စလုံးဂူအပြင်ကိုကျန်းကျန်းမာမာနဲ့အောင်မြင်စွာပြန်ထွက်လာဖို့နဲ့အောင်မြင်မြင်ဒီကိစ္စကြီးပြီးသွားဖို့အတွက်မြန်မာပြည်တပြည်လုံးကလည်းအဲ့ဒါကိုပဲအားပေးနေကြတယ်ပေါ့အဲ့လိုအချိန်မျိုးမှာဒီစမန်ကူနန်38နှစ်ကဆုံးသွားတယ်ဆုံးတဲ့အခါမှာသူကဘဝနာဘူမင်းရနေတာဝန်ထမ်းဆောင်တဲ့နေရာနေပြီးတော့မှသူ့ရဲ့ volunteer သဘောနဲ့လိုက်ပြီးတော့ကလေးတွေကိုကေစီချင်ပါတယ်လို့လာပြီးပြောပြီးတော့သူ့သဘောနဲ့သူသရင်သွင်းပြီးလာပြီးကေစီတော့ပို့ပြီးတော့ဝန်းနေရတယ်အဲ့လိုမျိုးအမှုန်ထမ်းတရားအနေနဲ့ရောကလေးတွေအပေါ်မှာထားတဲ့စေတနာကိုရောသူ့ကိုအတိအမှန်မပြုသေးနဲ့မနေနိုင်ဘူ
းထိုင်းနိုင်ငံကလူမှုရေးနဲ့ပညာရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ကိုမင်းမင်းကတော့ကလေးတွေပျောက်ဆုံးသွားပြီးကတည်းကစိတ်ပူစွာနဲ့သတင်းတွေကိုမပြတ်နားထောင်နေခဲ့ကြအောင်အခုဖြစ်ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်
အမှားကတော့ဒီကလေးလေးအများဆုံးပြန်ထွက်လာပြီဆိုတော့နော်သူစပြီးတော့ပြိတ်နေတယ်ကျွန်တော်တို့အပြင်အနေနဲ့နားထောင်နေတယ်နော်သူတို့အမှားကတော့ပြေးပါပြီပြေးပါပြီပြေးတဲ့ခါကျတော့လည်းဟိုထွက်လို့ရတယ်အများဆုံးပြန်ထွက်လာပြီပေါ့အဲ့ဒီတော့နိုင်ငံတော်အစိုးရကတော့ဒီစီတွေရောအကုန်လုံးရင်းနေတာရောအကုန်လုံးနိုင်ငံရေးနဲ့အားလုံးကလည်းလုံရပြေးရတော့ဝန်တာမိရောနော်ကျတော့ကလေးစတဲ့ကပြန်ထွက်ပြီနော်ဆုံးသွားတဲ့ကျတော့လည်းစိတ်မကောင်း
ကလေးတွေအမြန်ဆုံးကဲထုတ်နိုင်ရေးကိုပဲမျှော်လင့်နေတယ်လို့ဆိုပါတယ်။ကျမတို့ပဲမြမတီလူကြီးသားအားလုံးကလည်းအခုလိုကလေးတွေကြည်စည်ရင်းနဲ့ပတ်သက်ပြီးတော့ဆုံးသွားတဲ့အမှန်ကန်အတွက်အကုန်လုံးပဲဝန်းနေနေကြနေလို့ထင်ပါတယ်ကျမတို့ဝန်းနေပါတယ်။နောက်တစ်ခုနောက်ဆုံးပြောချင်တာပေါ့နော်ဒီကလေးတွေကိုအမြန်ဆုံးကဲထုတ်နိုင်ဖို့နဲ့ကဲစေတဲ့လူတွေဘေးမတည်ရမှာခက်ပဲနဲ့ဒီကိစ္စက
ကျောင်းလန်ကိုအတွင်းပိတ်မိနေတဲ့လူငယ်၁၃ဦးကိုကယ်တင်ဖို့အတွက်ချီလီနိုင်ငံကမိုင်းတွင်းလုပ်သားတွေကိုကယ်တင်ခဲ့တဲ့နေတိုင်းလှုပ်ဆောင်ဖို့ထိုင်းနိုင်ငံကတာဝန်ရှိသူတွေကစောင့်ရဲ့နေပြီလို့သိရပါတယ်။အခုပိတ်မိနေတဲ့ကျောင်းလန်ကနေရင်းငုတ်ပြီးသွားဖို့အခက်အခဲတွေများပြီးအသက်ဘေးဆုံးရရကြောင်းနီလန်တက်ကိုအကောင့်ထဲပို့ဖို့စတင်နေကြောင်းထိုင်းရုပ်သံလိုင်းတစ်သင်းဖြစ်တဲ
VOA ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ရအောင်ပါ။ကချင်ပြည်နယ်တွင်စစ်တပ်နဲ့သဘာဝဘေးဒဏ်ခံရသူတွေကိုအစိုးရကကူညီထောက်ပံ့မှုတွေပေးအပ်နေပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေကြပါတယ်။မကြသေးခင်တုန်းကအရေးကြီးမြေပြိုမှုတွေကြုံခဲ့ရတဲ့ဖားကန်ဒေသမှာရေဘေးတင်ဒုက္ခသည်ရတာမကထိမတိုင်ခင်တုန်းကကချင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေလည်းအကူအညီအထောက်ပံ့တွေလိုအပ်နေကြတာပါ။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဖားကစစ်ရှောင်ဒုက္ခသည်စခန်းတွေចောင်းသားတထောင်ကျော်ကိုကချင်ပြည်နယ်ဆိုရကနေပညာရေးဆိုင်ရာကူညီပေးခဲ့တယ်လို့ဖားကမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ
်။ဒီဖားကမြို့နယ်ဒီမှာရှိတဲ့အစပေးရှောင်ဖားဒီဘီကနေမှာရှိတဲ့အကြောင်းလူចောင်းသားကြီးအတွက်ကိုလိုအပ်တဲ့ဒီစာရေးကြိယာတွေဆောက်ပါပြီးစီအဆုံးပေါ်ဗျာ။အဝစာចောင်းဝစုံနေတာဒါတွေကိုလည်းပဲဒီနေ့ပဲပေးလို့ရတယ်။တံပိုးအပြင်တော့ပေးမောင်း180ကျော်နဲ့ចောင်းသားဦးကြီးကလည်းထောင်နဲ့ချီရှိတယ်။အဲဒီမှာရှိတဲ့ကက်နေကအလုံး10ခုမိပါလောက်ရှိတယ်ဗျာ။
ဖားကမြို့နယ်အတွင်းမှာစစ်ကြောင်စကန်10ခုထက်မနည်းရှိနေပြီးဒီစကန်နေလူတွေဟာတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့တိုက်ပွဲကြောင့်တင်းချောင်လာရတာဖြစ်ပြီးဒီကနေ့ထိနေရမပြောင်းနိုင်ကြသေးဘူးလို့ဖားကဒေသခံကိုမရန်ဂျာလာကပြောပါတယ
်စစ်ကြောင်စကန်တို့ဖားကန် BBC ဖျားကြောင်မှာတနည်းအားရှိတယ်ဖားကန်နမ်ချစ်ကျေးရွာမှာအစီစစ်ကြောင်စကန်နဲ့ BBC စစ်ကြောင်စကန်ရှိတယ်ဒီတော့ဒီခုချင်းတက်မှာလည်း BBC နဲ့အစီစစ်ဆောင်စခန်းအလို့ရှိတယ်။အရင်စစ်ချစ်တရားနဲ့မပြန်နေတယ်လေ။သူရွာရဲ့အပြန်လို့မဖြစ်တော့ဘူးအဲ့လိုပေါ့။အချိန်မကောင်းသေးတဲ့ဘောပဲ။အပြည့်လိုက်ပြည့်ချင်နေတာပေါ့။ဒါမှမဟုတ်သူမှမရှိတော့ဘူးလေ။နောက်ပြမနေမြုပ်မိုင်းတို့ခဏခဏအဲ့လိုမိစားအရင်ကဘယ်မှမပြန်နေတော့ဘူး။
မနေ့ကလည်းကချင်ပြည်နယ်ဆိုရကနေဖားကမြို့နယ်တွင်ရေဘေးဒုက္ခသည်တွေကိုအကူအညီပေးဆောင်နေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါရယ
်မနေ့ကချင်ပြည်နယ်ဆိုရဖွဲ့လူမျိုးဝင်ကြီးဒေါက်တာတင်းလင်းကနေဒီအချိုးအဖွဲ့ရဲ့ကိုစားပေါ့ဗျာကျွန်တော်ဒီမှာရှိတဲ့ပြီးခဲ့တဲ့ဒီ22ရက်နေ့ကမိုးတိထသွားပြီးအသုံးမကျတော့နော်အဲပျက်စီးဆုံးရှုံးရနေနေတစ်စိတ်တစ်ပိုင်းပျက်စီးရတဲ့လူတွေအင်အားစုတွေကိုလည်းကျွန်တော်ထောက်ပံ့ပေးဖို့ဆိုမှအင်အားစု169စုအတွက်တော့ဝေး390နဲ့14,500နဲ့500ကိုကျွန်တော်ဖေးရခဲ့ပါတယ်ခင်ဗျကျွန်တော်တို့သံတဲ့ဒီတော့သမိတာပုံတော်ပါဆယ်လဘဲတပိတ်တာစားရထုတ်ဖူးကြီးဆပ်ပါခရင်ဖူးကြီးတပူနောက်ရှိရဆပ်ပါအဲ့ဒါပေါ်ရကျွန်တော်ဒီအိမ်အောင်စုဖူးစင်းဒီတော့ကိုဖက်ကဌာနဆိုင်အဖွဲ့အစည်းနဲ့ကျွန်တော်ပေးအောင်လိုသားခဲ့ပါတယ
်ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ဖက်ကဒေသမှာမူကြီးပြီးတောင်ကဘာနဲ့မြေပြူရပြီးလူတွေထိခိုက်ဒိတ်ဆုံးနေအိမ်အဆောက်အုံတော်များများပျက်စီးခဲ့ပြီးတော့လူ2200လောက်ရေဘေးဒုက္ခကိုခံနေရပါတယ်ရည်ကြီးမြေပြူမှုဖြစ်စဉ်အတွင်းအနည်းဆုံး16ဦးသေဆုံးခဲ့ပြီးအင်ချီတရားကျော်ပျက်စီးခဲ့တယ်လို့ဖားကမြို့နယ်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်သေဆုံးသူဒေသခံတွေနဲ့မော်လုတ်သားတွေသက်တော့အသေးစားထောက်ပံ့မှုကလွှဲပြီးအကူအညီမရသေးဘူးလို့လည်းဖားကဒေသခံတူကပြောပါရယ
်သေဆုံးသူကတော့အဲ့ဥဒ္ဓရာဆောက်ပါမလို့ဒီနေ့တော့အဲ့လိုပဲဟာဒီလိုရလည်းနာမည်သိရမှကြောင်းလို့ဒီစားရေးဝန်ကြီးဆောင်တဲ့ဒီလိုဒီလိုနာမည်ပြောင်းသူ့ရဲ့လူမာတွေသိနေတာပေါ့
အထူးသဖြင့်စိတ်မှုကြေးရွာအုပ်စုစို့အောင်နဲ့မမုံကြားထဲမှာရှိတဲ့မော်သွင်းကနေအိမ်ပြုတ်ချမှုကြောင့်မော်လုတ်သားဇေဥခန့်ဒေဆုံးမှုဖြစ်ပွားခဲ့တာပါလက်ရှိဖားကားမြို့နယ်တွင်ဥရုချောင်းရီတက်လာမှုကြောင့်နေစဉ်ရေကြီးနေပြီးတောင်းလာရွေးသက်လမ်းသဒ္ဒါတွေယာယီပြုလုပ်ထားတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်။ဆောင်းဆုံးချိန်နဲ့ခုရေတက်နေပါတော့ခင်ဗျာ။ဥတက်နေပြီအခုတော့အောက်ဆက်မလေးကြီးနေပြီ။ဒီကြီးရဲ့ကရာလေးကြောင်နေလိုက်ဒီကြသွားရင်ခွေးလေးပြန်သွားနေလိုက်အဲ့ဒီလိုပဲပြည့်ပြီးသွားတဲ့ညနေပြီးကုသားလေးတွေကတော့ခစ်တော့ယာယီသွားလို့ရတဲ့ခုမြင်ကြည့်ပါဦး။ခိုင်မာကြီးတော့မဟုတ်ဘူးပေါ့။
ကချင်းမြို့နယ်ဖားကားမြို့နယ်အတွင်းမှာရေကြီးမြေပြိုမှုကြောင့်တော်လကောင်းကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်းလူသေးဆုံးမှုမကြာခဏဖြစ်ပွားလေရှိပါတယ်ဖားကားမြို့နယ်တွင်မြေပြိုမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်လူကျုံတူးဖို့နေမှုကြောက်မိုင်းခွင်းနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းတုံ့တက်ပြောဆ
ထိုင်းနိုင်ငံကနိုင်ငံတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစိုးရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုတိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေးပေ တွေစူရာတွေကို FIOE မြန်မာဝိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIOE ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြွတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့အကစားသတင်းဖက်ဆက်ရအောင်ပါ။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလား quarter final ပွဲစဉ်တွေအဖြစ်နဲ့ပြင်သစ်နဲ့ Uruguay, Brazil နဲ့ Belgium တို့ဒီကနေ့ကစားကြမှာဖြစ်ပါတယ်။ဒီနေ့ကမ္ဘာဖလားမှာပိုဆွဲဖို့တစ်ပြင်းနေတဲ့ Brazil နဲ့ Belgium ပွဲကနာမည်ကြီးအကစားသမားတွေတိုက်စစ်အားပြိုင်ကြမှာကြောင့် quarter final ပွဲစဉ်တွေအတွင်းစိတ်ဝင်စားစရာအကောင်းဆုံးပွဲဖြစ်တယ်လို့ဘောလုံးဝေဖန်သူတွေကပြောပါတယ်။ဒီကနေ့ကစားမဲ့ quarter final ပွဲစဉ်တွေနဲ့ပတ်သက်ပြီးကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
2018ကမ္ဘာဖလား quarter final ပွဲစဉ်တွေကိုဒီကနေ့မှစတင်ကစားကြမှာဖြစ်ပြီးတော့ပြင်သစ်နဲ့ Uruguay, Brazil နဲ့ Belgium တို့ကစားကြမှာပါ။မြန်မာစံတော်ချိန်ည၈နာရီခွဲမှာကစားမယ်။ပြင်သစ်နဲ့ Uruguay တို့ရဲ့ပထမပွဲစဉ်မှာတော့ပြင်သစ်အသင်းဘက်ကပွဲပယ်ခံထားတဲ့ကွင်းလယ်လူ Matuidi ကလွှဲရင်ကျန်တဲ့လူစုံပါဝင်လာဖို့ရှိပြီးတော့ Uruguay အသင်းမှာတော့အားထားတဲ့ PSG တိုက်စင်မှု Edison Cavani ဒဏ်ရာကြောင့်ပါနိုင်ဖို့ဆိုတာမသေးချာဖြစ်နေပါတယ်။ဆိုတော့ဒီပွဲပေါ်မှာအောက်စားကလောင်ရှင်ကိုစော်မျိုးတန်းကဘလို့သုံးသပ်ပါသလဲ။
အင်းဒီနေ့ပွဲဆိုပြင်းပြတော့ကတော့အဂျင်နီယားလောက်ဆောင်းမှာမဟုတ်တာတော့ပြည်ပါလေ။အင်းဒီကဘောလုံးကိုလီးစနစ်ကြကြဆိုလို့တခါတည်းပြောပြင်းနေရပြီ။ပြင်းပြကတော့သူ့ခြေကအမှန်ကအယူချင်းကြီးတုံးတက်လို့မရသေးတဲ့အနေထားပေါ်ကြတယ်။ဒါကြောင့်ဆိုတော့အုပ်စုတွင်မှလည်းဒီပြက်ပြက်ခဲ့ရတဲ့အပြင်ကဘလောက်အကောင်းကြီးမဟုတ်ဘူး။အဲအဂျင်နီယားနဲ့ပွဲကြတော့လေနှစ်ဂိုးတစ်ဂိုးနဲ့ရှုံးနေတာနေပြီးမှဒီစင်ရောလင်းလင်းနဲ့ပါဇက်ရဲ့အကြီးတန်းကျကဂိုးဖြစ်သွားလို့ဒါတက်ဂိုးတွေကြားခဲ့တာပေါ့။ဆိုဦးဒီမှာအလုံးစုံဒီပေါ်ပြက်ခဲ့ရတဲ့အပြင်ကတော့သူ့ရဲ့ကျေးဇူးတွေပြည်ပြည်ငွေစကားပြီးပြက်ပြက်ခဲ့ရတာပေါ့ကျွန်တော်ကဒီဘက်ကမိနစ်60အပြင်မှာလည်းတင်းလို့အနိုင်ဆုံးပေါ်ဖို့ခက်ခဲနေတယ်ကျွန်တော်အဲ့လိုပဲပြောချင်တာကျွန်တော်မိနစ်60အပြင်မှာအချိန်မပေါ်ဘူးလို့ပြောနေတာပယ်နယ်တီမှာတော့ဒီကျွန်တော်ဦးဒီကိုပြည်ပြည်ငွေကိုအနိုင်ရဖို့ခက်ခဲနေတယ်ကျွန်တော်အဲ့လိုပဲပြောချင်တာ
ပြင်းတဲ့နဲ့ဦးဂွေးအတင်းတို့ကမ္ဘာဖလားမှာ၃ချိန်တွေ့ဘူးပြီးတော့ဦးဂွေးကတပွဲနိုင်ပြီးနှစ်ပွဲတည်ကြထားပါတယ်ဦးဂွေးအတင်းဟာဒီနှစ်ကမ္ဘာဖလားမှာလည်း၄ပွဲမှာတကူးသာပေးထားတာကြောင့်ဘရာဇီးလ်နဲ့အတူခန်းစစ်အကောင်းဆုံးအတင်းလည်းဖြစ်ပါတယ်ဒါကြောင့်ဒီပွဲကတော့ပြင်းတဲ့အတင်းရဲ့တိုက်စစ်နဲ့ဦးဂွေးတို့ရဲ့ခန်းစစ်တို့အားပြန်ကြမဲ့ပွဲလို့လည်းသုံးသပ်နေကြပါတယ်ဒီနေ့ဒုတိယ quarter final ပွဲစဉ်ဖြစ်နေကမ္ဘာချန်ပီယံ၅ချိန်ဖြစ်ဖူးပြီးဒီနေ့မှလည်းဘူဆဲဖို့တစ်ပြေးနေတဲ့ဘရာဇီးလ်နဲ့ဥရောပကဘယ်လ်ဂျီယံတို့ကစားကြမှာဖြစ်ပါတယ်ဒီပွဲကတော့ quarter final ပွဲစဉ်တွေထဲမှာစိတ်ဝင်စားစရာအကောင်းဆုံးပွဲတစ်ပွဲဖြစ်တယ်လို့အာဇာကလောင်ရှင်ကိုဇော်မျိုးတန်းကပြောပါတယ
်။သူတို့မသိသလိုတိုက်စီအတန်းနဲ့ပြီးရင်ဗရာဇီးကတော့ဂျပန်နဲ့ဖိနစ်ဆိုင်ကနေပြီးတော့လိုအပ်တဲ့အချိန်မှာလိုအပ်တဲ့အနိုင်ကိုးတွေရအောင်ပြင်ပြီးဖြင့်ရောက်လာတာပေါ့။ဒါကြီးကတော့တင်လာမရှိဘူးဆိုရင်လည်းဒီနေ့ကစားသမားစုပွင့်မှုကတော်တော်လေးကိုကောင်းတဲ့အပြစ်ပေါ့နော်။အခုဒီနေ့တော့ဂျပန်ထိပ်တန်းကစားသမားတွေတော်တော်များများပါတဲ့အပြစ်ပေါ့။ဆိုတော့ဂျပန်နဲ့ဖိနစ်ဆိုင်လာမယ့်အပြင်ရယ်ဟိုဒီကနောက်ပိုင်းမှာကျေးရောင်မျိုးဆက်ပြစ်လို့တော့ဟိုတက်မှတ်ခြင်းခံရတဲ့ကစားသမားအများကြီးပါဝင်တဲ့အတင်းတင်းပေါ့သူတို့လည်းဖိတ်တဲ့ကြည့်စုံမှုဖြစ်နေလို့ဟိုစိတ်ဝင်စားစရာကောင်းတဲ့ပွဲတွေဖြစ်နေတယ်လို့ကျွန်တော်လည်းတင်ပါလာ
ဘရာဇီးလ်ကဒီနေ့ကမ္ဘာဖလားမှာလည်းဘူဆွဲမယ်ဆိုပြီးတော့ရေပန်းစားနေတာဆိုတော့ဒီဘရာဇီးလ်အသင်းကအခုကစားပြီးသလောက်ဆိုရင်ရောဒီတခြားအသင်းတွေထက်ကိုထူးထူးခြားခြားပိုကောင်းလား
ဒီလိုကြတော့ပိုကောင်းတယ်လို့တော့တတ်မှတ်လို့မရပါဘူးဘာကြောင့်လဲဆိုတော့ဘရာဇီးပြည်နဲ့ပြိုင်ပွဲမှာဟိုနိုင်တဲ့နိုင်ငံတွေပြည်မှာပုဂ္ဂါတိကနိုင်ငံရတာလို့ရှိတယ်ဖိလစ်ပိုင်းတော့မြန်မာရဲ့တန်ဖိုးမှုတွေပြည်ကြတဲ့ဂိုဒင်းနိုင်ငံတွေတောင်းတယ်ဒီလိုကွာတာနိုင်ငံတွေရောက်လာပါဘူးသူကဖိလစ်ပိုင်းကသာအဲ့ဒီတော့တောင်းတာတော့ဒီဟာအရင်းလိုက်ကြည့်နေစေတော့မရှိပါဘူးဒီလို ့ကျွန်တော်လည်းပဲပြောတယ
်ဘွဲကဘယ်လိုခံမှန်းကျင်လဲ
ဒီဘွဲကကျွန်တော်ကပြောလို့ပဲဗျာကြီးကဘောလုံးစပါဘောလုံးပညာနဲ့ဒီအတန်းစီစီးနေနေအားကိုကြည့်ပြီးဆင်းရဲတာနဲ့ပြောပေါ့ဘောကြီးကတော့အဲ့ဒီလေအတန်းနဲ့အတွေ့တယ်သူတို့ပြောတော့ဗရာဗီတကူတွေးနှစ်ကူပြန်ရအောင်ပြင်မှုပဲကျေးကြလာပါပေါ့သူတို့ဒေဂျန်ကအတွေ့ဝန်တိုင်းကျတက်ရှိနေတယ်ဗရာဗီကပြစ်စကားကွက်တဲ့ဝန်အောင်ဆွဲပြီးတော့ကြံနေပေါ့အနိုင်ဆုံးကတော့ဗရာဗီစစ်ဖာတီကအနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲတင်နေဗရာဗီရဲ့အနိုင်ရပါပေါ့
ဒီနှစ်သင်းအရင်က၄ချိန်တွေ့ဘူးပြီးတော့1963ခုနှစ်မှာဘယ်ဂျန်ကတစ်ချိန်သာနိုင်မှုပြီးတော့2000နှစ်ကမ္ဘာဖလားအပါအဝင်ကျန်တဲ့၃ချိန်မှာဘရာဇီးလ်ကနိုင်ထားတာပါဒီဘက်မှာဘရာဇီးလ်တင်ဘက်ကအားထားတဲ့ဘယ်နောက်ခံလူမာဆယ်လိုပြန်ပါလာမှာဖြစ်ပေမဲ့ညာနောက်ခံလူဒနီလိုကတော့မနေ့ကအသင်းနဲ့လေ့ကျင့်နေတုန်းမှာညာဘက်ခြေချင်းဝတ်အယွတ်ဒဏ်ရာရသွားတာကြောင့်ပြိုင်ပွဲမှာဆက်ပြီးတော့ကစားနိုင်တော့မှာမဟုတ်ပါဘူးဘယ်ဂျန်ဘက်မှာတော့အက်ဒနန်ယာနူဇိုက်ပါမပါဆိုတာကလွဲရင်ကျန်တဲ့လူစုံပါဝင်လာဖို့ရှိနေပါတယ်နောက်သင်းစလုံးမှာလည်းထူးချွန်တဲ့နာမည်ကြီးတိုက်စစ်မှုတွေပါနေတာကြောင့်ဒီဘက်ကတော့အပြန်အလှန်ကြည့်ကောင်းမဲ့ပွဲဖြစ်ပြီးတော့ဒီတိုင်းစစ်ကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်နိုင်တဲ့အသင်းကတော့နောက်တစ်ဆင့်ဖြစ်တဲ့ CE Final ကိုတက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကစားမဲ့ Quarter Final ပွဲစဉ်တွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစူးစီးတင်ပြသွားတာပါရှင်အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြပြချင်ပါပဲ VOA ရရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါအောင
်တရုတ်နိုင်ငံကသွင်းကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီပြီးအခွန်တိုးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တဲ့အတွက်တရုတ်နိုင်ငံအနေနဲ့လည်းတံပြန်အခွန်ကောက်ခံမှုတွေမဖြစ်မနေလှုပ်ဆောင်မဲ့အခြေဆက်ရောက်ခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ကုန်ပစ္စည်းပေါင်း800ကျော်ကိုအခွန်2500ခန့်တိုးမြင့်ကောက်ခံဖို့သမရဆုံးဖြတ်ခဲ့တာပါအဲ့ဒီအခွန်ကောက်ခံမှုတိုးမြင့်မှုဟာဒီကနေ့တောက်ကြနေ့မှာစတင်အသက်ဝင်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ဆုံးသက်ရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုနေ့ရက်ကြာခီးဖြစ်ရောက်ရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရှေ့သတင်းပတ်တဲ့ဗြိတိန်နိုင်ငံကိုရောက်လာတဲ့အချိန်အတွင်းအဝါရောင်ကလေးသေးကံပေါင်းမီဝတ်ထားပြီးစိတ်ဆိုးဒေါသထွက်နေတဲ့ကလေးဆိုးကြီးပုံလှုပ်ထားတဲ့သမ္မတထရမ့်လေဘူပေါင်းရုပ်ကြီးကိုသူတို့ကန့်ကွက်ဆန္ဒပြသူတွေကလေထဲမှာလွင့်ထားခွင့်ပြုဖို့တောင်းဆိုတာကိုလန်ဒန်မြို့တော်ဝန်စတိခန်ကခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အအုံတွေတည်ဆောက်နိုင်ဖို့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖုံပြိုးရေးပံ ADB ကဒေါ်လာတန်း100ကူညီထောက်ပံ့ဖို့အတည်ပြုလိုက်ကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းကထောင်လမ်းကူထဲမှာပိတ်မိနေတဲ့လူငယ်ဘောလုံးသမား12ယောက်နဲ့သူတို့ရဲ့နှိပြတို့ကိုကယ်ထုတ်ဖို့ကြိုးစားနေတဲ့ရင်ခုန်သမားတဦးလမ်းမှာအောက်ဆီဂျင်ပြတ်ပြီးတော့သေဆုံးသွားပါတယ်။သေဆုံးသူဆမ်မန်ပူနန်ဟာထိုင်းရေတပ်အထူးတပ်ဖွဲ့ Navy Sea အဖွဲ့ဝင်ဟောင်းတယောက်ဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေမှာစင်ခုံမှုတွေရှိနေပြီးအခုသေဆုံးသွားတဲ့ရင်ခုန်သမားဟာဆိုရင်ဂူရင်းကိုအောက်ဆီဂျင်ဘူးတွေသွားထားပြီးပြန်အလာလမ်းမှာအောက်ဆီဂျင်ပြတ်ပြီးတော့3 လမေမျောသွားကြတာဖြစ်တယ်လို့ထိုင်းရတအကြီးအကဲကပြောပါတယ
်။တရင်အချင်းချက်ကိုကိုစောဝင်းလိုင်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ32 kHz 11.83 ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 15.65တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington.